အစိုးရကဖွဲ့စည်းထားတဲ့အရာဝတီမြစ်စုံဒေသတုံးတက်ရေးကော်မရှင်အဖွဲ့ဟာဒီကနေ့မနေ့ကချင်ပြည်နယ်မြစ်စုံဒေသကိုတွားရောက်လည်လာပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်ဒေသခံပြည်သူတွေကတော့မြစ်စုံစီမံကိန်းရပ်ဆိုင်းရေးအတွက်ပြည်နယ်အစိုးရကတဆင့်စာပေးဖို့တောင်းဆိုထားတာပါ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်
ဟုတ်ကဲ့ ERI မြစ်စုံမြညာမြဝိုင်းရေအလျက်စစ်စီမံကိန်းများလေးလာစီစစ်သုံးသက်ရေးကွန်ဖရင့်အဖွဲ့ဟာစက်တင်ဘာလ15ရက်နေ့ကမြစ်ကြီးနားမြို့ကိုရောက်ရှိလာခဲ့ပြီးဒီကနေ့မှာတော့မြစ်စုံဒေသဘက်ကိုတွားရောက်လေးလာခဲ့ပါတယ်။မြစ်စုံဒေသသုံးသက်ရေးကွန်ဖရင့်လာရောက်လေးလာတဲ့အခြေအနေကိုကချင်ပြည်နယ်အစိုးရရဲ့တရားစာတမ်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီးဦး H. လအောင်ကအခုလိုပြောပါတယ်
။ကွန်ဖရင့်အဖွဲ့ကတော့ဒီနေ့မက်ပိုင်းတော့အဲအောင်မြင်တာကြီးဟာညနေပိုင်းကတော့ဘောပဲကလီယံကြောပါလေသူရတော့မလီယံရမတော်ဘူး။အတိအကျတော့ဒီမျိုးစုံဖြစ်ရင်ဖြစ်ရဲ့သူတို့အလုပ်မဟုတ်ဘူး။ဒီမှာမျိုးစုံကြောင့်ဘာကြီးဟိုဆိုင်ဆိုင်ဖြစ်နေတယ်လို့သူတို့ပြောတဲ့ EI တွေတို့အဲ့ဘောတော့ဒါအဲ့အမောမန်တော့တင်ပက်ကြီးအဲ့ဆိုင်ဖြစ်နေတဲ့အဲ့လိုမျိုးအဲ့လိုမျိုးသူတို့တိကျမှုမှာအတင်ရမယ်ဖြစ်နေတယ်
တုံးတဲ့ကော်မရှင်ဟာဒီကနေ့မနက်ပိုင်းမှာမြစ်စုံဒေသကရွှေပြောင်းလာတဲ့အောင်မြင်သာရွာကိုရောက်ရှိချိန်မှာဒေသခံတွေရဲ့အခက်အခဲကိုမေးမြန်းခဲ့ကြောင်းအောင်မြင်သာရွာအုပ်ချုပ်ရေးမှူးဦးနော်ကြာကပြောပါတယ်
ကျွန်တော်တို့ကကြတော့အဲ့ဒါကျွန်တော်တို့ဒေသခံတွေရဲ့အခက်အခဲပေါ့အဓိကအဲ့ဒါပဲကျွန်တော်ကမေးတယ်အဲကျွန်တော်ကျင်းကြပဲကျွန်တော်တို့ရဲ့ရွာသားရဲ့အခက်အခဲပေါ့အလုပ်အပန်းရရှိရဲ့အဲ့ဒါပဲအဓိကကျင်းကြတယ်
ဒီအရီမြစ်စုံမြညာမြဝိုင်းဂျီအားလျက်စစ်စီမံကိန်းများလေးလာစီစစ်သုံးသက်ရေးကော်မရှင်အဖွဲ့ဟာမနက်ဖြန်မှာမြစ်စုံအထက်ပိုင်းကလုပ်ငန်းခွင်တွေအားလုံးကိုရဟရည်နဲ့လှည့်လည်ကြည့်ရှုမှဖြစ်ပြီးတင်းင်းတွေနေ့မှာတော့ဒေသခံပြည်သူတွေနဲ့မြစ်ကြီးနားမြို့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်။ဒီကနေ့သုံးသက်ရေးကော်မရှင်ကမြစ်စုံကိုလာရောက်တဲ့ခီးစဉ်အပေါ်မှာမြစ်စုံစီမံကိန်းရပ်ဆိုင်းရေးအတွက်လှုပ်ရှားဆောင်ရွက်နေသူအောင်မြင်သာရွာကဒေါ်ကြာခွန်ကအခုလိုသုံးသပ်ပြောဆိုပါတယ်။
အစားဘောနကွန်ရှင်ဖွေးတယ်ဆိုတော့ကွန်ရှင်ဆိုတာမိဆုံကိုဘောနီနော်လုတ်တင်မလုတ်တင်ဘောနော်ပြည်သူလူထုနဲ့တိုင်ပင်ပြီးတော့ဒေတာခဏင်းနဲ့တိုင်ပင်ပြီးပွန်နေမြင်တာမှုရှိအောင်ဘောနော်အဲ့မျိုးအဲဆွေးနွေးနေနိုင်ဘောနော်အဲ့မျိုးထင်တယ်နီအခုဒီနေ့နားလေပုံစံကတော့ဒီမလို့ကဒီမလို့ထင်ထားတာလည်းတော့တခြားစီပဲ
မြစ်စုံဒေသခံတွေနဲ့မြစ်စုံစီမံကိန်းရပ်ဆိုင်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်း20ကျော်ကသူတို့ရဲ့လူလားချက်တွေကိုပြည်내အစိုးရကနေတဆင့်ကွန်ဖရင့်စီကိုဒီကနေ့စာပေးပို့ထားကြောင်းလည်းဒေါ်ကြာခွန်ကပြောပါတယ်။ဒီလူလားချက်တွေမှာမြစ်စုံစီမံကိန်းကိုလုံးဝရပ်ဆိုင်းဖို့ဒေသခံတွေကိုမူလနေရပ်ရင်းမှာပြန်လည်နေထိုင်လုပ်ကိုင်စားသောက်ခွင့်ပြုဖို့ပြည်သူတွေရဲ့စိတ်ဆန္ဒမပါပဲဘယ်စီမံကိန်းကိုမှမဆောင်ရွက်ဖို့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့ပြည်ပခတွေမဖြေရှင်းနိုင်သေးသေး၍အကြီးစားစီမံကိန်းတွေကိုရပ်ဆိုင်းထားဖို့ဆိုတာတွေပါဝင်ပါတယ်။မြစ်စုံရေကတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပြီးတဲ့နောက်လူမှုအတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တဲ့ဆိုတဲ့စန့်ကျင်ကန့်ကွက်တာတွေကြောင့်2011ခုနှစ်မှာရပ်ဆိုင်းခဲ့ပါတယ်။လက်ရှိအစိုးရတက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လို့ကြောင့်ဆွေးနွေးတာတွေရှိခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်းမယ်ဆိုရင်စီမံကိန်းအတွက်ယင်းကြီးထားငွေအမေရိကန်ဒေါ်လာတန်း800ကိုတရုတ်နိုင်ငံကိုပေးလျော်ရမယ့်သဘောရှိနေပါတယ်။စီမံကိန်းကိုအကောင့်ထဲပို့မယ်ဆိုရင်တော့တစ်နှစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြစ်စုံကထွက်မဲ့လျှက်စစ်တပ်အား100ခန့်လုံးကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်။အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းဒီမြုံနံမှုအတွက်အတိုးငွေတစ်နှစ်ကိုဒေါ်လာတန်း90ပေးဆောင်ရမှာဖြစ်ပါတယ်